2008အခြေခံဥပဒေပြင်ဆင်ရေး55ဦးကော်မတီထဲကနေကော်မတီဝင်2ဦးထပ်ပြီးတော့နှုတ်ထွက်သွားပါပြီ။တနင်္လာနေ့ကပထမကော်မတီဝင်2ဦးနှုတ်ထွက်ပြီးတဲ့နောက်ရခိုင်အမျိုးသားပါတီ ANP ကလွှတ်တော်ကိုယ်စားလှယ်ကော်မတီဝင်2ဦးထပ်ပြီးတော့နှုတ်ထွက်တာပါ။သူတို့အကြောင်းပြချက်ကတော့အခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြုစုတာမှာတိုင်းရင်းသားပါတီရဲ့တဘောရာကိုမထင်ဟနိုင်ဘူးဆိုတာပဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ပြင်ဆင်ရဲ့အဆိုပြုချက်800ကျော်နဲ့ဒုတိယအများဆုံးတင်သွင်းထားတဲ့ရခိုင်အမျိုးသားပါတီ ANP ကကော်မတီဝင်2ဦးဒီကနေ့မှနှုတ်ထွက်စာတင်သွင်းလိုက်တာပါ။သူတို့ပါတီကိုစားပြုကော်မတီဝင်လွှတ်တော်အမတ်2ဦးနှုတ်ထွက်ရတာနဲ့ပတ်သက်လို့55ဦးကော်မတီဝင်လည်းဖြစ်ရခိုင်အမျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်ပါတယ်။
သူတို့ကအစုအဖွဲ့လိုက်နဲ့ကျွန်တော်အဲ့မှာပါတဲ့အစုအဖွဲ့က16ဖွဲ့ရှိတယ်။ NLD ကအခုမှ NLD က17ရဲ့ပေါင်းဖြစ်ပါခင်ဗျာ။ NLD ကရောက်နေအဲ့ထက်က NLD ပါတီကတမေပေပေးကျွန်တော်တို့ပါတီတွေအခြေတဲ့ဟာတွေလည်းတမေပဲပေးတဲ့ဟာစနစ်ကိုပြောင်းပြီးလုပ်ပေးပါဆိုတဲ့ဟာကိုကျွန်တော်တို့တင်ခဲ့တယ်။ကျွန်တော်တို့တင်တဲ့ဟာမရတဲ့ခါကျတော့တို့ကဒီတိုင်းပဲသွားမယ်ဆိုတဲ့ဟာကိုပုံမှန်6ခုကိုစပြီးဆွေးနွေးပါတယ်ခင်ဗျ။တိုင်းသားတွေကပြောတဲ့အချက်တွေကတစ်ချက်မှပမလာဘူး။ NLD ကမူလတိုင်းဆိုလို့ရှိရင်လည်းမူလတိုင်းပဲဖြစ်တယ်။ NLD ကတင်တဲ့အချက်ဆိုလည်း NLD ကတင်တဲ့တိုင်းပဲဖြစ်လာတယ်။အဲ့တော့ကျွန်တော်တို့ကသုံးသပ်မိတဲ့ခါကျတော့ကျွန်တော်တို့တင်တဲ့အချက်တွေဒီတိုင်းသာသွားလို့ရှိရင်တစ်ချက်မှရလာနိုင်ကြတာတောင်းမရှိဘူး650ချက်ချက်မှအဲ့တော့ကျွန်တော်တို့ကပါတီကိုကြံကြတယ်ပါတီကလည်းပါတီမှာရှိတဲ့အကြီးအကဲတွေကအဲ့ဒါကိုဆုံးဖြတ်ပြီးကျွန်တော်တို့ကဒါဆိုရှေ့ဆက်ပြီးမတော်တဲ့တဲ့ဥစ္စာကိုကျွန်တော်တို့ကနှုတ်ထက်တင်လို့ဆိုပြီးသဘောထားပြလို့ကျွန်တော်တို့ကနှုတ်ထက်အချင်းဖြစ်ပါလိမ့်ခင်ဗျာ
လက်ရှိအခြေအနေအရ NLD ပါတီကတင်သွင်းလာတဲ့အကြံပြုချက်တွေကိုသာမူကြမ်းမှာထည့်သွင်းဖို့အတီးပြုတ်နိုင်တာပါဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာ NLD ပါတီကကိုယ်စားလှယ်အများစုပါတာကြောင့်တိုင်းရင်းသားပါတီတွေနဲ့အခြားပါတီတွေကတင်သွင်းလာတဲ့NLD ကသဘောမတူတဲ့အဆိုပြုချက်တွေကိုအတီးပြုတ်နိုင်မှုအခက်အခဲရှိနေပါတယ်။ဒီပေါ်အချိုးကျမဲပေးနိုင်မှုအစုအဖွဲ့တစ်ခုမှတယောက်နှုံးသာမဲပေးဖို့ရခိုင်ပါတီဘက်ကတင်ပြတာမှအဆင်မပြေဖြစ်ပြီးအခုလိုရခိုင်ပါတီဘက်ကနှုတ်ထွက်တာလို့ဆိုပါတယ်။မနေ့ကနှုတ်ထွက်တဲ့အမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိန်ဝင်းကတော့ကော်မတီအစည်းအဝေးတွင်မဲခွဲဆုံးဖြတ်တာမှလှုပ်ဝက်မဲပေးစနစ်အသုံးမပြုလို့ဆိုပြီးနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးမဦးပင်မဲဆန္ဒနယ်ကရစ်ကောက်ခံခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာပါတီကနှုတ်ထွက်ပြီးတီးခြားပါတီတစ်ခုထီထောင်ခဲ့သူပါ55ဦးကော်မတီမှာပါဝင်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဂင်ကန်းလျံကတော့ဒီလိုနှုတ်ထွက်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအပေါ်တက်ရောက်မှုမရှိနိုင်ဘူးလို့ရှုမြင်သွားပါတယ်
အခုကျွန်တော်ဒီမိုကရေစီအင်အားစုကပြင်ချင်တာအများကြီးသိန်းသားပါတီ NLD ပါဝင်ပေါ့နော်ပြင်မှုဆန္ဒရှိတာကိုပြီးတော့ဒီတန်းနဲ့ USD ပြည်ပြင်ချင်တယ်ဒါပေမဲ့ပင်ပုံပင်ကြီးမတူတာတခုပဲရှိတယ်ဆိုတော့ဒီသူတို့ထွက်တော်တာတဲ့ဒီလွတ်တော်ရမဲခွဲဆုံးဖြစ်တဲ့ပုံမှာတော့သူတို့တဘောထားတော့သူတို့တဘောပေါ့ဒါပေမဲ့မထိခိုက်နိုင်လောက်ဘူးထင်တယ်ထင်တယ်လေဆိုတော့ချက်ချင်းကြီးတော့ဝန်လေးစုပြီးထားလို့လုပ်ရတဲ့ကိစ္စမဟုတ်ဘူးအခုအဟန်တက်ကပုံမှန်6000ရောက်နေပြီလေကျွန်တော်တို့ထင်တယ်လေတလားနလားဆိုပြီးသွားမှာပဲဒီအခန်းစနစ်ကြီးလေအဖေလည်းဆိုတော့တချို့ပါတီတွေတနုတ်တင်ပြချက်တဲ့တူတဲ့အချက်တွေရှိတာကိုအဲ့ဒါပေါင်းလိုက်ကျုံလိုက်ဘာမှမရှိတော့လို့ကျွန်တော်တို့အဖွဲ့အနေနဲ့ပေါ့ကျွန်တော်တို့ရဲ့ယုံကြည်ချက်ခံယူချက်ကိုတော့တင်ပြမယ်မတန်းတခုဖြစ်လာမယ်တချင်းချင်းမှကျတော့ပေါ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဩဂုတ်29ရက်နေ့ကပြုလုပ်တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးကနေအစုအဖွဲ့လိုက်တင်သွင်းထားတဲ့အကြံပြုချက်3,800ကျော်နဲ့အခြေခံဥပဒေပြင်ဆင်လိုတဲ့ဥပဒေကြမ်းတစ်ရပ်ကိုပြုစုဖို့လှုံ့ဆော်နေတာပါလက်ရှိမှာတော့အခြေခံဥပဒေအခန်း1ပါအချက်6ချက်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်လုပ်ကိုင်နေပြီလို့ဆိုပါတယ်အချိုးအခြားတွက်ချက်မှုပါဝင်ခွင့်အရာအခြေခံဥပဒေပြင်ဆင်ရေး55ဦးပူးပေါင်းကော်မတီမှာဒီချုပ်အဖွဲ့ဝင်18ဦးသမရောသား၈ဦးပြည်ခိုင်မျိုးပါတီရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်၂ဦးစီနဲ့ကျန်ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်၁ဦးစီပါဝင်ထားပါတယ်။လက်ရှိမှာတော့တမရော်နဲ့ပြည်ခိုင်မျိုးပါတီဝင်တွေကကော်မတီတွင်ဆုံးဖြတ်ချက်တွေကိုမဲပေးခြင်းမရှိပါဘူး။နှုတ်ထွက်မှုနဲ့ပတ်သက်လို့ကော်မတီဝင် NLD ပါတီဘက်ကဆက်သွယ်လာမှာတော့ဘာမှတ်ချက်မှမပေးခဲ့ပါဘူး။နှုတ်ထွက်စာတင်ပြမှုကိုကော်မတီအစည်းအဝေးအတွင်ဆွေးနွေးဆုံးဖြတ်မှုတစုံတရာမရှိပဲပြည်အောင်စုလွှတ်တော်နာယကထံဆက်လက်တင်ပြမယ်လို့ကော်မတီတာဝန်ရှိသူတွေကဆိုထားပါရဲ့ရှင်။